ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်6ဖွင့်ဆိုင်တွဲဆုံဆွေးနွေးဖို့2016တော်ရဲ့ဆုံးဖြတ်ချက်ဟာလောလောဆယ်မဖြစ်နိုင်သေးကြောင်းနိုင်ငံတော်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးကဗီအိုကိုပြောပါတယ်။နိုင်ငံတော်သမ္မတဘက်ကအပွဲအစည်းပေါ်အခြေခံပြီးတွဲဆုံဖို့ကိုလိုလားတာဖြစ်ပါတယ်။6ဖွင့်ဆိုင်ဆွေးနွေးပွဲအတွက်တိုင်းရင်းသားကိုယ်စားလှယ်ဖြစ်အ ါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပါ။
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုခေတ်ဆက်နှစ်နဲ့အညီပြုပြင်နိုင်ဖို့အတွက်ပြည်ထောင်စုလွှတ်တော်က6ပွင့်ဆိုင်တွေ့ဆုံဖို့ဒီလ25ရက်နေ့ကအရေးကြီးဆိုတင်သွင်းပြီးကန့်ကွက်သူမရှိအတည်ပြုခဲ့တာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်ကဆုံးဖြတ်တဲ့6ပွင့်ဆိုင်ဆွေးနွေးပွဲမှာနိုင်ငံတော်သမ္မတပြည်သူ့လွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌဒေါ်အစန်းစုကြည်တိုင်းရင်းသားအစုအဖွဲ့ကိုယ်စားလှယ်တဦးနဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့ဖြစ်ပါတယ်နိုင်ငံတော်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးရဲထွတ်ကတော့ဒီဆုံးဖြတ်ချက်ဟာလောလောဆယ်မဖြစ်နိုင်သေးဘူးလို့အခုလိုပြောပါတယ
်လောလောဆယ်တော့မဖြစ်နိုင်သေးပါဘူးဗျာဒီဆုံးဖြတ်ချက်လုပ်ဖို့ဆိုတော့ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ဘက်ကချင်းကပ်ပုံချင်းကပ်နီးနဲ့တစ်ဖက်ကအဆိုပြုတဲ့ချင်းကပ်ပုံချင်းကပ်နီးကကွာခြားချက်တချို့ရှိနေလို့ဖြစ်ပါတယ်ပထမအကြိမ်အောက်တိုဘာ30ရက်နေ့ကလုပ်ခဲ့တော့ကျွန်တော်တို့က institution ပေါ့ဗျာဖွဲ့ကြီး5ဖွဲ့ကျွန်တော်ခွေးငါးဘွယ်လုပ်တဲ့ခါမှာနိုင်ငံရေးပါတီအစုအဖွဲ့မှာဆိုရင်ကျွန်တော်တို့ကတွတ်တော်ထဲမှာရောတွတ်တော်ထဲမှာပြင်ပမှာရှိတဲ့ပါတီတွေကိုစုပေါင်းပြီးတော့ဖွဲ့ထားတဲ့အဖွဲ့တွေကခေါင်းဆောင်တွေဖိတ်ပြီးတော့ပဏာမဆွေးနွေးခဲ့တာပေါ့အခုကျတော့နိုင်ငံရေးပါတီတွေဘက်ကတယောက်ဖွဲ့ရှိမယ်ဆိုတော့သိနေတာရှိတယ်ဒီလိုမျိုးတွေကွာခြားချက်တွေရှိတာပေါ့နောက်ကတိုင်းရင်းသားတွေဘက်ကဆိုလည်းအနည်းငယ်သမ္မတကြီးနဲ့တွေ့တဲ့အချိန်မှာတိုင်းရင်းသားတွေဘက်ကလည်းသူပို့ပြီးတော့မှသူ့ဘက်ကကြမ်းများပါချင်တယ်ဆိုတော့တိုက်လည်းရှိပါတယ်ဘယ်ရောက်လို့ကျွန်တော်ကလောလောဆယ်ဖြစ်နိုင်သေးဘူးပြောတော့
လွန်ခဲ့တဲ့အောက်တိုဘာလကုန်ပိုင်းကအုတ်ချုပ်ရေးဥပဒေပြူရေးနိုင်ငံရေးပါတီများတက်မတော်ရွေးကောက်ပွဲကော်မရှင်ဆိုတဲ့အစု၅ဘွဲ့အပေါ်အခြေခံပြီးတွေ့ဆုံခဲ့တာဖြစ်ပါတယ်။အောက်တိုဘာလတွေ့ဆုံဆွေးနွေးပွဲပြီးတဲ့နောက်မကြာခင်ဒီလိုဆွေးနွေးပွဲမျိုးထပ်မံကျင်းပဖို့ရည်ရွယ်ထားခဲ့ကြောင်းအခုလွှတ်တော်ရဲ့ဆုံးဖြတ်ချက်နောက်ပိုင်းမှာတော့ဒီဆွေးနွေးပွဲမျိုးနောက်တစ်ကြိမ်ကျင်းပဖို့ခက်ခဲသွားကြောင်းဦးရဲထွတ်ကပြောပါတယ်။နိုင်ငံတော်သမ္မတရဲ့သဘောထားနဲ့ပတ်သက်ပြီး6ပွင့်ဆိုင်ဆွေးနွေးပွဲအတွက်တိုင်းသားကိုယ်စားလှယ်အဖြစ်အရွေးချယ်ခံရတဲ့ဒေါက်တာအေးမောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ပြည်ထောင်စုလွှတ်တော်ရဲ့ပြည်စည်းပုံဆိုင်ရာအချက်ကြီးကိုကြိုလွှားမဲ့နည်းလမ်းကိုသစ်ဆုံဆွေးနွေးရေးနည်းငယ်ဖြစ်ရှင်းလိုတဲ့အကြောင်းကျိုးခိုင်လုံစွာတင်ပြချက်ပေါ်မှာအလေးနဲ့ထားစဉ်းစားကြည့်လိုပါတယ်။ဘာလို့ဆိုရင်သမ္မတကြီးဟာပြည်ထောင်စုလွှတ်တော်ကိုတာဝန်ခံရပါတယ်။ပြည်စည်းပုံချေခံဥပဒေရာအမြင့်ဆုံးသောမှန်နိုင်သည်ကျွန်တော်ရဲ့ဥပဒေပြည်မှုမှန်နိုင်ဖြစ်တဲ့ပြည်ထောင်စုတို့ဖြစ်ပါတယ်။အဲတော့ပြည်စည်းပုံအခြေခံဥပဒေဆိုင်ရာသစ်ဆုံးမှုရှိတယ်ဆိုတာကိုလက်တော်ကိုယ်စားလှယ်ပေါင်း140ကျွန်တော်ရဲ့ဒီပြည်စည်းပုံရင်ဆိုင်ရေးနဲ့ပတ်သက်တဲ့အစီရင်ခံစာကိုဆွေးနွေးတဲ့ညင်ကွင်းကိုသိရင်သိပါတယ်။အဲတော့ဒီပြည်စည်းပုံသစ်ဆုံးပုံပေါ်လွှားနိုင်ဖို့အတွက်တခုပြီးတော့လည်းဒီတော့ပြည်စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ပြင်ဆင်နေကြတဲ့ပြည်ထောင်စုတို့တို့ရဲ့စာရင်းမှတစ်ခုတော့လည်းတပြိုင်တည်းတောင်းဆိုရဲရှင်းရှင်းနိုင်တဲ့နီလန်းဖြစ်တဲ့အခါမှာဖြစ်သွင်းစဉ်းစားဖို့တာဝန်ပြီးနိုင်ငံတော်အကြီးအကဲမှရှိပါတယ
်။ပြည်ထောင်စုလွှတ်တော်ကတင်ပြတဲ့6ပွင့်ဆိုင်သဘောတရားဟာအုတ်ချုပ်ရေးဥပဒေပြည်ရေးဆိုင်ရာလွှတ်တော်နှစ်ရက်တက်မတော်အဓိကအင်အားကြီးအတိုက်ခံပါတီနဲ့တိုင်းရင်းသားအင်အားစုကိုကိုစားပြုတာဖြစ်တယ်လို့လည်းဒေါက်တာအေးမောင်ကတင်ပြပါတယ်။တကယ်လို့6ပွင့်ဆိုင်တွေ့ဆုံမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအကြက်တဲကိုကျော်လွှားနိုင်မယ်လို့ယုံကြည်ကြောင်းလည်းသူကပြောပါတယ်
။ဥပဒေပြုံးမှုမှန်နိုင်ရဲ့နော်ခိုင်လုံတဲ့အကျိုးအကြောင်းတွေကိုဖော်ပြတဲ့နော်တုံ့ပြန်တော်တစ်ခုရောက်သွားရင်သမ္မတကြီးတာဝန်လုံးလုံးလျားလျားဖြစ်သွားပါလိမ့်မယ်။ကာကွယ်ရေးဦးစီးချုပ်ကလည်းအကျိုးအကြောင်းခိုင်လုံစွာနဲ့လက်ခံလာနိုင်ပါလိမ့်မယ်။6ပွင့်ဆိုင်ဆိုတဲ့နော်ဌာနကိုတင်ကျင်းပြီးအားလုံးရဲ့ထပ်ပေါက်တစ်ခုဖြစ်တဲ့ပြည်ထောင်စုရဲ့ထပ်ပေါက်ဖွဲ့စည်းပုံချက်တည်းရဲ့ထပ်ပေါက်ဆိုတာကိုကျွန်တော်လည်းဒီလိုပဲခိုင်ပါကျွန်တော်ကနေအောင်မြင်မဲ့ချင်းကမှုလို့ပြည်ထောင်စုတို့ရဲ့ချင်းကမှုကိုကျွန်တော်တော့နားလေပါတယ်ကျွန်တော်တို့လည်းပါဝင်ပူးပေါင်းဆောင်ရွက်နိုင်မည်ဆိုရင်အစမိုင်းတွင်မဲ့ပြည်စည်းပုံကြီးတစ်ခုကိုနော်ဒီတို့ပြောင်းပြောင်းပြောင်းလေးနဲ့ညှိနှိုင်းဖြည့်ရှင်းနိုင်ခဲ့တယ်ဆိုတာမျိုးဖြစ်သွားနိုင်ပါတယ
်လောလောဆယ်မှာတော့တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားကိုထုတ်ပြန်တာမရှိသေးပါဘူးပြည်ထောင်စုလွှတ်တော်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြန်လည်သုံးသပ်ဆွေးနွေးထားပြီးနောက်တစ်ကြိမ်ကျင်းပမယ့်လွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဥပဒေမူကြမ်းကိုအတည်ပြုဖို့ရှိနေပါတယ်